Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ12ရက်တနင်္လာနေ့ညနေခင်း6နာရီခွဲနေ9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ71.25ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ပါရှင်ကျမတင်ကြီးထိုက်ပါဥရောပတမကကနေဗီတိန်နှုတ်ထွက်ရင်းနဲ့ဆက်ဆက်ပြီးဗီတိန်စီးပွားရေးခေါင်းဆောင်တွေတိုးမြင့်တောင်းဆိုလာနေပါတယ်။ပြင်းထန်လွှတ်တော်ရွေးကောက်ပွဲပထမအကြိမ်မှာသမ္မတမက်ခရွန်ရဲ့ပါတီကပြက်ပြက်သားသားအနိုင်ရလိုက်တာကြောင့်လွှတ်တော်မှာကြီးစိုးနိုင်ဖို့အလားအလာကောင်းနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ပြင်သစ်လွှတ်တော်ရွေးကောက်ပွဲမှာပြင်သစ်သမ္မတတဲ့ Emmanuel Macron ရဲ့ပါတီကနေရာအများအပြားမှာအနိုင်ရရှိခဲ့ပါတယ်
။ I think the cabinet made by Macron has been on the right way in terms of external communications.public statements image maintenance and
update နိုင်ငံရဲ့အကဲခတ်တူရဲ့အမြင်ပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်နာဂအမျိုးသား social league council ရဲ့ဥက္ကဋ္ဌဥခတ်ပလန်ရဲ့ပစာပနာကိုနာဂလက်နက်ကင်အဖွဲ့ဌာနချုပ်မှတင်ခဲ့တဲ့ကျင်းပတဲ့တင်ပင်္ဂလာပင်လယ်အော်မှာဖြစ်ပွားခဲ့တဲ့အမှုန်တိုင်းငယ်ဟာပင်္ဂလာပင်လယ်ကိုဖြတ်ကျော်သွားပြီးဖြစ်ပြီးအားပြော့သွားပေမဲ့မြန်မာနိုင်ငံနဲ့ပြည်နယ်နဲ့တိုင်းဒေသမှာမုတ်တုံအားကောင်းပြီးတော့မိုးပြင်းထန်စွာရွာသွန်းနိုင်တဲ့ဆိုတဲ့သတိပေးချက်တင်တွေအပြင် Washington ကလင်တူချစ်သူများခြစ်တဲ့ပွဲတင်အသေးစိတ်ကိုလည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တင်လာနေနောက်ဆုံးတဲ့တွေကိုမှတ်တင်ခင်ထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်ပြီးခဲ့တဲ့ဗီတိန်လွှတ်တော်ရွေးကောက်ပွဲမှာဝင်းကြီးချုပ်ထရီဇာမေးရဲ့အာဏာရကွန်ဆာဗေးတစ်ပါတီအင်အားချိနဲ့လာတာနဲ့လွှတ်တော်မှာအများစုအနိုင်မရခဲ့တဲ့အခြေအနေတွေကိုအသုံးချပြီးဗီတိန်စီးပွားရေးခေါင်းဆောင်တွေကဥရောပတမကကနေဗီတိန်နှုတ်ထွက်ရေးနဲ့ဆက်ဆက်ပြီးတိုးမြင့်တောင်းဆိုနေကြပါတယ်အခက်အခဲပေါင်းစုံရင်ဆိုင်နေရတဲ့ဝင်းကြီးချုပ်မေအရင်ကစီစဉ်ထားတာထက်ပိုပြီးတော့ဥရောပတမကနဲ့နီနီကက်ကပူးပေါင်းဆောင်ရွက်ဖို့အစိုးရအနေနဲ့ဆွေးနွေးဖို့တိုက်တွန်းနေကြတာဖြစ်ပါတယ်ဝင်းကြီးချုပ်မေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကြောင့်ပါတီရင်းမျက်နှာပန်းမလှဖြစ်နေရပြီးဝင်းကြီးချုပ်ယာရူကိုအ ਨੇ ဆုံးတော့ယာယီအဖြစ်ဆက်လက်ရယူထားဖို့ပိုင်းဖြတ်ထားပုံရပါတယ်စီးပွားရေးကောင်ဆောင်တွေရဲ့စီယုံရေးအဖွဲ့ Institute of Directors ကစတက်ဖင်မာတင်ကတော့အကြီးဆုံးကုန်သွယ်ရေးမိဖက်ဖြစ်တဲ့ဥရောပဈေးကွက်မှာလုတ်ကန်ခွင့်ရရမှာဖြစ်တယ်လို့ပြောပါတယ်အဖွဲ့ဝင်တွေအပေါ်ကောက်ယူထားတဲ့စစ်တမ်းမှာလည်းပြီးခဲ့တဲ့ကြာသပတေးနေ့ရွေးကောက်ပွဲနောက်ပိုင်းစီးပွားရေးလုပ်ငန်းအပေါ်ယုံကြည်ချက်ကျဆင်းလာနေပြီးအစိုးရရဲ့ဆောင်ရွက်ချက်တွေဥရောပတမကကနေဗီထိန်နှုတ်ထွက်ရေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးမရေရာမှုတွေအပေါ်စီးပွားရေးလုပ်ငန်းရှင်တွေကဝေဖန်ဖြစ်တင်ကြပါတယ်ဗီတိန်နိုင်ငံရဲ့လက်ရှိနိုင်ငံရေးမရေရာမှုကစီးပွားရေးခေါင်းဆောင်တွေအပေါ်တက်ရောက်မှုနဲ့အကျိုးဆက်တွေကြီးကြီးမားမားရှိနေပါတယ်။ချက်ချင်းအရေးတယူမလုပ်ဘူးဆိုရင်တော့ဗီတိန်စီးပွားရေးအထိနာနိုင်တယ်လို့လည်းစတက်ဖန်မာတန်ကပြောပါတယ်။ဥရောပတမကနဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ခုရရှိရေးကအစိုးရတဲ့အနေနဲ့ထိတ်တန့်ဦးစားပေးအနေနဲ့လုပ်ရမယ်လို့လည်း IOD အဖွဲ့ဝင်တွေရဲ့82ရာခိုင်နှုန်းနီးပါးကပြောဆိုထားကြပါတယ်ရှင်။
ပြင်သစ်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့ပထမအကြော်လွှတ်တော်ရွေးကောက်ပွဲရလဒ်တွေအရပြင်သစ်သမ္မတအသစ် Emmanuel Macron ရဲ့ပါတီကထောက်ခံမဲ28ရာခိုင်နှုန်းကိုရရှိပြီးတော့လွှတ်တော်ရွေးကောက်ပွဲမှာပြည့်ပြည့်စုံစုံအနိုင်ရဖို့အလားအလာရှိနေပါတယ်သမ္မတ Macron ရဲ့ပါတီနဲ့မဟာမိတ်ပါတီ Modem တို့နှစ်ခုပေါင်းရလဒ်ကလွှတ်တော်အမတ်နေရာအများစုကိုရရှိထားပြီးနောက်သတင်းပတ်ကျင်းပမယ့်နောက်ဆုံးအကြော်ရွေးကောက်ပွဲမှာသာအခုလိုဆက်ပြီးတော့အနိုင်ရမယ်ဆိုရင်အောက်လွှတ်တော်အမတ်နေရာ958နေရာတွေကအမတ်နေရာ400ကျော်ကိုရရှိမှာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကရွေးကောက်ပွဲမှာတော့မဲထွက်ပြီးသူကစံချိန်တင်ရလောက်အောင်ကိုရောကြခဲ့ပါတယ်။မဲဆန္ဒရှင်52ရာခိုင်နှုန်းကမဲမပေးခဲ့ကြပါဘူး။ကွဲပြားမှုတွေနဲ့အကျိတ်နယ်ဖြစ်ခဲ့တဲ့ပြီးခဲ့တဲ့လပြင်သစ်သမ္မတရွေးကောက်ပွဲစီယုံရေးတွေအပြီးမဲဆန္ဒရှင်တွေပြင်ပန်းနေကြတာလို့လည်းပြောဆိုကြပါတယ်။မနေ့ကရွေးကောက်ပွဲရလဒ်တွေကတော့သမ္မတမက်ခရွန်ကိုတခဲနဲ့ထောက်ခံချက်အဖြစ်လဲရှုမြင်ကြပါတယ်။သမ္မတရွေးကောက်ပွဲမှာသူ့ကိုမဲပေးခဲ့ကြတဲ့သူတွေကအထူးသဖြင့်လက်ဝဲဝါဒီမဲဆန္ဒရှင်တွေကသမ္မတလောင်မရင်းလပန်းအနိုင်ရမရဖို့တခုတည်းအတွက်မဲပေးခဲ့ကြတာလို့ပြောဆိုကြပါတယ်။လဝဲဝါဒီမဲဆန္ဒရှင်တချို့နဲ့သမ္မတရွေးကောက်ပွဲမှာမဲမပေးခဲ့ကြသူတချို့ကလွတ်တော်ရွေးကောက်ပွဲတွေမှာတော့သမ္မတစ်ကိုထောက်ခံမှာမဟုတ်ဘူးလို့အဲ့ဒီအချိန်ကပြောဆိုခဲ့ကြပါတယ်။ Marine Le Pen ရဲ့လက်ရဇွန် National Front Party ကမနေ့လွတ်တော်ရွေးကောက်ပွဲမှာ14ရာခိုင်နှုန်းပဲရရှိခဲ့ပါတယ်။ဒုတိယကြော်ရွေးကောက်ပွဲကိုတော့ဇွန်လ18ရက်နေ့မှာကျင်းပမှာဖြစ်ပါတယ်နော်။
ကာတာနိုင်ငံပေါ်ပြီးခဲ့တဲ့သတင်းဘက်ကနိုင်ငံတချို့တို့တန်တမန်ရဲ့အဆက်အသွယ်ဖြတ်လိုက်ပေမဲ့နိုင်ငံရဲ့စီးပွားရေးနယ်ပယ်ပေါ်မှာတော့စိတ်ချယုံကြည်မှုရှိတယ်လို့ကာတာဗန္ဒယုံဝင်ကြီးကပြောဆိုသွားပါတယ်။စိန်ခေါ်ချက်တချို့ရှိနေပေမဲ့လို့ကာတာရဲ့စီးပွားရေးကပုံမှန်အတိုင်းရှိနေတယ်လို့ဗန္ဒယုံဝင်ကြီးအလီရှရစ်အယ်အီမဒီက ဒီကနေ့ CNBC ရုပ်သံကထုတ်လင်းတဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားသွားတာပါဒေတာရင်းစီးပွားရေးနဲ့ပတ်သက်ပြီးစိုးရိမ်စရာမရှိဘူးဆိုပြီးတော့လည်းပြောပါတယ်ကာတာနဲ့တန်တမာဆက်ဆံရေးရပ်ဆန်းကြောင်းကြီးညာခဲ့တဲ့နိုင်ငံတွေအနေနဲ့တော့ဒေတာရင်းစီးပွားရေးလုပ်ငန်းတွေအထည်နာစေတာကြောင့်ဗန္ဒာရေးအခက်အခဲနဲ့ရင်ဆိုင်ရမှာလို့လည်းသူကထပ်လောင်းပြောပါတယ်ကာတာနဲ့ဆက်ဆံရေးဖြတ်တောက်တဲ့နိုင်ငံတွေထဲမှာတော့ Saudi Arabia, Bahrain, Arab ဆိုပါများပြည်ထောင်စု Egypt နိုင်ငံတို့လည်းပါဝင်ပါတယ်ရှင်
အမေရိကန်ရဲ့နယ်နိမိတ်ဖြစ်တဲ့ပေါ်တိုရီကိုကျွန်းကိုအမေရိကန်ရဲ့50တခုမြောက်ပြည်နယ်ဖြစ်သတ်မှတ်ဖို့နဲ့ပတ်သက်ပြီးတော့အလတ်တဘောလူမှုဆန္ဒခံယူပွဲကိုတနင်္ဂနွေနေ့ကပြုလုပ်ခဲ့ကြပါတယ်။ဒါမဲ့ဒီဆန္ဒခံယူပွဲကရလာတဲ့ရလက်ကိုတော့တရားဝင်အတည်ပြုဖို့တော့မလိုပါဘူး။မဲပေးတဲ့သူ5သိန်းလောက်ကပြည်နယ်တခုအဖြစ်သတ်မှတ်ဖို့မဲပေးခဲ့ကြပြီးတော့8600ကတော့တိကျလွတ်လပ်စွာရပ်တည်ဖို့နဲ့ကျန်တဲ့6800လောက်ကတော့လက်ရှိအနေအထားတိုင်းဆက်ရှိနေဖို့မဲပေးခဲ့ကြပါတယ်။ဒီဆန္ဒခံယူပွဲကိုစုစုပေါင်းမဲပေးနိုင်သူဥယျာဉ်ရဲ့2300ခန့်လုံးကမဲပေးခဲ့ကြတာပါ။ဘယ်ဒီမိုကရေစီနိုင်ငံမှမဆိုရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ကြတဲ့လူအများစုရဲ့ဆန္ဒကအမြဲတမ်းအနိုင်ရလေးရှိတယ်လို့ပေါ်တိုရီကိုကျွန်းရဲ့အုပ်ချုပ်ရေးမှူးပေဒရိုရိုဆဲလိုကပြောပါတယ်။ဒါဟာပေါ်တိုရီကိုကျွန်းမှာ5ချိန်မြောက်လုပ်တဲ့အလတ်တဘောလူမှုဆန္ဒခံယူပွဲလည်းဖြစ်ပါတယ်။2012ကပေါ်တိုရီကိုကျွန်းမှာနေထိုင်တဲ့သူတွေကပြည်နယ်အဖြစ်သတ်မှတ်ဖို့မဲပေးခဲ့ကြပြီးမြေဒီကိစ္စကိုအဓိကဆုံးဖြတ်ပေးမဲ့ American Dollar ကဒါနဲ့ပတ်သက်ပြီးတော့ဘာမှဆောင်ရွက်ခဲ့ခြင်းမရှိခဲ့ပါဘူး။ Washington ခြေစိုက် Inter-American Dialogue အဖွဲ့ကအကြီးတန်းသူတွေဒီ Peter Hakim ကတော့ဒီလူမှုဆန္ဒခံယူပွဲကဘာမှအတိတ်ပဲမရှိသလောက်ပဲလို့ပြောပါတယ်။ဒီလူမှုဆန္ဒခံယူပွဲကျင်းပတဲ့အချိန်မှာပေါ်တိုရီကိုမှနေထိုင်တဲ့သူတွေကို American နိုင်ငံသားအဖြစ်ပေးတဲ့နှစ်ပေါင်း100ပြည့်နှစ်ပတ်လည်အနေနဲ့လည်းတိုက်ဆိုင်ခဲ့ပါတယ်ခင်ဗျာ။
ဒီဝေဒီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းအစီအစဉ်ကတနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ဆွီဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့ဆွီဒင်ဝန်ကြီးချုပ်စတီဖင်လူဘီယန်နိုင်ငံခြားဝန်ကြီးမာဂော့ဘောစတန်တို့နဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံအရေးကိစ္စတွေကိုဆွေးနွေးကြပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လူ့အခွင့်အရေးရာသီဥတုပြောင်းလဲမှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဝင်းစတန်ကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကြည်ဟာဆွီဒင်ဝန်ကြီးချုပ်နဲ့ဆွီဒင်လွှတ်တော်ဥက္ကဋ္ဌအာဘန်အာလင်းတို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကို2ရက်ကြာတရားဝင်ချစ်ကြည်အခီးရောက်နေတာပါ။ခီးစဉ်အတွင်းဆွီဒင်အစိုးရရရှိတွေအပြင်ဆွီဒင်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေနဲ့လည်းဒေါက်ဆန်းစုကြည်ဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံမှာဖြစ်ပါတယ်။ဒီလိုတွေ့ဆုံရတဲ့အခါထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေမြန်မာနိုင်ငံတွင်းပြန်လည်အခြေချနေထိုင်ရေးနဲ့တိုင်းရင်းသားဒေသတွေမှာလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကိုမေးမြန်းဖို့ပြင်ဆင်ထားကြသလိုဆွီဒင်နိုင်ငံမှာမြန်မာတယုံဖွင့်လှစ်ဖို့တိုက်တွန်းပြောဆိုသွားမယ့်အကြောင်းဆွီဒင်ရောက်မြန်မာမိသားစုတွေကပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမနေ့ပြန်အင်ကာနေ့မှာတော့ဆွီဒင်လွှတ်တော်မှာမိန့်ခွန်းပြောမှာဖြစ်ပါတယ်။ဆွီဒင်ခီးစဉ်မတိုင်ခင်ကနေဒါနိုင်ငံကို9ရက်ကြာချစ်ကြည်ခီးတွားရောက်ခဲ့ပြီးကနေဒါဝန်ကြီးချုပ်ကနေဒါဘုရင်ခံချုပ်အပါအဝင်အစိုးရအရာရှိတွေနဲ့လည်းဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရော်ရီမြို့မှာအစ္စလာမ်အစွန်းရောက်တွေနဲ့ဖြစ်နေတဲ့တိုက်ပွဲတွင်အင်ဒိုနီးရှားပါဝင်ပြည်ပနိုင်ငံတွေကမွတ်စလင်တွေလည်းပါဝင်နေပြီးတော့ငွေကြေးရလည်းအကူအညီတွေပေးနေတယ်လို့တန်ကြားရှိကြောင်းဖိလစ်ပိုင်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်တပ်ဖွဲ့တွေကမင်းနာအိုကျွန်းကအကြမ်းဖက်အဖွဲ့လို့တန်ကြားရှိတဲ့မော့တဘုံအဖွဲ့ကိုချိန်မုန်းတာတွေစတင်လုပ်ဆောင်နေပြီးတော့အတော်များများကိုရှင်းလင်းနိုင်ခဲ့တယ်လို့ဒီဖွဲ့ကိုစတင်တီထောင်တဲ့ညီကို၂ယောက်ရဲ့အဖေနဲ့အမေကိုလည်းဖမ်းဆီးလိုက်တယ်လို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာအကြမ်းဖက်တိုက်ဖျက်ရေးလုပ်တဲ့နေရာမှာအများအားအားနေပြီးကျွန်းနိုင်ငံဖြစ်တာရဲ့ရေဒတ်အင်အားအားပြော့တာတွေကြောင့်ဖိလစ်ပိုင်နိုင်ငံတဲကိုအလွယ်တကူဝင်နိုင်တယ်လို့ဒလဆောတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်အန်တိုနီယိုကွန်ထရရက်ကပြောပါတယ်မာရော်ဝီတိုက်ပွဲအတွင်းမှာတည်ဆုံသွားတဲ့သူ134ယောက်ထဲမှာဆော်ဒီနိုင်ငံသား2ယောက်မလေးရှား2ယောက်ယေမန်နဲ့ချက်ချနီးယားက1ယောက်စီပါဝင်ပါတယ်ဒါပြင်ကူဝိတ်နဲ့ဆီးရီးယားနိုင်ငံသားတွေကိုလည်းပြီးခဲ့တဲ့မေလကဖမ်းဆီးခဲ့တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဒါဖင်လိုရာဇာနာကဖိလစ်ပိုင်မီဒီယာတွေကိုဇွန်လ2ရက်နေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
တဝဲမျိုးအနောက်တောင်ဘက်ပင်လယ်ပြင်ထဲမှာပြက်ကျခဲ့တဲ့တပ်မတော်လေယာဉ်မှာလိုက်ပါသွားသူတွေထဲက83ဦးရဲ့ရုပ်လောင်းတွေကိုဆယ်ယူရရှိထားပြီးဖြစ်တဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်။လေယာဉ်ပေါ်မှာလိုက်ပါသွားသူ 41ဦးတို့ပျောက်ဆုံးနေဆဲဖြစ်ပါတယ်။လေယံမှုတန်းတွေအပါအဝင်တပ်မတော်အရာရှိတပ်သားတွေနဲ့မိသားစုဝင်တွေစုစုပေါင်း122ဦးလိုက်ပါသွားတဲ့တပ်မတော်တည်ယူပို့ဆောင်ရေးလေယံကဇွန်လ9ရက်နေ့ကပြင်ချခဲ့တာပါ။ပြင်ချခဲ့တဲ့နေရာတစ်ဝိုက်ကိုတပ်မတော်၄တပ်နဲ့ရေတပ်နောက်ဒေသခံ5ဘန်းဆက်လီတွေပူးပေါင်းပြီးရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေပါတယ်။ပြင်ချခဲ့ပြီးသတင်းတပတ်နီးပါးရောက်ရှိလာချိန်မှာအသက်ရှင်ကျန်ရစ်သူတွေကိုတော့မတွေ့ရသေးသလိုလေယံကိုတဲ့အပိုင်းအစာတွေကိုလည်းမတွေ့ရသေးပါဘူး။လေယံပြက်ချရတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။တမတော်မိသားစုတွေတက်တာချောင်းကြီးရေးလေယံအဖြစ်ပြန်တန်းနေတဲ့ Y8 လေယံကပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဦးနေ့နေ့လယ်ပိုင်းမှာဗိက္ကံနေရန်ကုန်ကိုပြန်တန်းစဉ်ပျောက်ဆုံးခဲ့တာဖြစ်ပါတယ်ရှင
်။လိန်သူချင်းစိတ်ဝင်စားသူတွေရဲ့အခွင့်အရေးကိုအပြည့်အဝတောင်းဆိုတဲ့ချီတက်ဆန္ဒပြပွဲတွေကိုအမေရိကန်နိုင်ငံတော်ဝန်ကမြို့တွေမှာချီတက်ဆန္ဒပြခဲ့ကြပြီးတော့လူပေါင်းသိန်းနဲ့ချီပြီးတော့ပါဝင်ဆင်နွှဲခဲ့ကြပါတယ်။မြို့တွေလိုက်ဒီချီတက်ဆန္ဒပြပွဲအခမ်းအနားတွေကိုနာမည်တွေအမျိုးမျိုးပေးခဲ့ကြပြီးမယ်။ဒီဆန္ဒပြချီတက်ပွဲတွေရဲ့အဓိကတောင်းဆိုတဲ့ချက်ကတော့လိန်သူချင်းစိတ်ဝင်စားသူတွေရဲ့အခွင့်အရေးကိုအပြည့်အဝအတိအမှတ်ပြုပေးဖို့အတွက်ဖြစ်ပါတယ်။သမ္မတဥပမာအစိုးရလက်ထက်မှာတိုးတက်မှုတွေရှိခဲ့ပြီးမဲ့လက်ရှိသမ္မတ Trump အစိုးရလက်ထက်မှာတော့တိုးတက်မှုတွေရပ်ဆိုင်းကုန်တယ်လို့ချီတက်ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။လိင်သူစိတ်ဝင်စားတဲ့သူတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့သမ္မတ Trump ကဘာမှမပြောပေမဲ့လည်းသူ့အစိုးရအဖွဲ့ဝင်အတော်များများကတော့ဒီလူမှုအတိုင်းဝိုင်းကိုဝေဖန်တာတွေလုပ်ခဲ့ပါတယ်။ဒီထဲမှာဒုသမ္မတ Mike Pence နဲ့ရှေ့နေချုပ် Jeff Sessions တို့လည်းပါဝင်ပါတယ်ခင်ဗျာ။
ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကိုယူကရိန်းနိုင်ငံသားတွေပြည်ဝင်ခွင့်ဗီဇာယူစရာမလိုပဲမနစ်တင်းကနေနေကဆက်လို့ဝင်ထွက်သွားလာနိုင်ပြီဖြစ်ပြီးယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုကတော့ရုရှားအင်ပါယာတဲကနေယူကရိန်းနိုင်ငံရဲ့အပိသက်ထွက်ခွာမှုဆိုပြီးတော့ပြောဆိုလိုက်ပါတယ်ယူကရိန်းနိုင်ငံအတွက်ပြည်ဝင်ခွင့်ယူစရာမလိုတဲ့စနစ်စတင်ပါပြီးဥရောပအတွက်ရောယူကရိန်းနိုင်ငံအတွက်ပါဂုဏ်ယူစရာပါလို့သမ္မတပိုရိုရှန်ကိုကမနစ်တင်းကနေနေမနက်ပိုင်းသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်ဒီစီစဉ်ရယူကရိန်းနိုင်ငံသားတွေနိုင်ငံကူးလက်မှတ်နဲ့ဥရောပသမ္မတအဖွဲ့ဝင်နိုင်ငံအားလုံးကိုအလဲအပတ်ဒါမှမဟုတ်လည်းမိသားစုတွေမိတ်ဆွေတွေစီကိုတောက်ရောက်တာမှာ6လတစ်ချိန်ရက်ပေါင်း90ကျော်ပြည်ဝင်ခွင့်ရမှာဖြစ်ပါတယ်။ဗြိတိန်နဲ့အိုင်ယာလန်တို့တော့ဒီစီစဉ်မှာမပါပါဘူး။နေ့တစ်ဝက်အတွင်းမှာပဲယူကရိန်းပြည်သူထောင်နဲ့ချီပြီးဥရောပနိုင်ငံတွေကိုတောက်ရောက်နေကြတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကောင်စစ်ရုံးကပြောဆိုထားပါတယ်။internet cyber ရာဇဝတ်မှုတွေတိတိတသားတိုးလာနေတာကြောင့် online ပေါ်ကနေချင်းချောက်အကြက်ကင်နာတွေထိပါစော်ကားဓာတ်တွေကနေကာကွယ်နိုင်မှုအတွေ့ဘင်္ဂလားဒေ့ရှ်နိုင်ငံကထောင်နဲ့ချီတဲ့ကျောင်းသူလေးတွေကိုစတင်လေ့ကျင့်သင်ကြားပေးနေပါတယ်ဘင်္ဂလားဒေ့ရှ်ရဲ့မြို့ပြဒေသတွေကကျောင်းသူတွေအနေနဲ့ online ပေါ်ကနေချင်းချောက်မှုတွေနဲ့ကိုတွေ့ကြုံလာရတဲ့အခါကိုကိုကိုလုံခြုံအောင်ဘလို့ကာကွယ်ရမလဲဆိုတာကိုသင်ကြားပေးတဲ့စမ်းသပ်အစီအစဉ်တစ်ခုကိုဘင်္ဂလားဒေ့ရှ်အစိုးရကဆောင်ရွက်ခဲ့တာဖြစ်ပါတယ်ရှင်
Direct from Washington, the voice of America, VOA.
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တိုင်းနဲ့တိုင်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ပြင်တင်လွတ်တော်ရွေးကောက်ပွဲမှာပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ရဲ့ပါတီကနေရာအများအပြားအနိုင်ရရှိခဲ့ပါတယ်သမရတရဲ့ဘိုဟိုဝါရီပါတီအနေနဲ့ပြင်တဲ့နိုင်ငံရဲ့အဓိကပါတီကြီးနဲ့ရစလုံးကိုအပြတ်အသတ်အနိုင်ရလိုက်တာဟာသူလှုပ်ဆောင်မဲ့ရည်မှန်းချက်တွေအလွယ်တကူပြင်းမြောက်အောင်ဆောင်ရွက်နိုင်တဲ့အနေအထားကိုရရှိလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမဲလာပေးသူဦးရေသိပ်မင်းများဆဆမရှိတာဟာလည်းလူမှုအနေနဲ့နိုင်ငံရေးသမားတွေအပေါ်ဘလောက်ထိယုံကြည်မှုကင်းမဲ့လာနေသလဲဆိုတာကိုပြသနေတာပါ။ VOA သတင်းထောက်ဇလာတီစာဟုတ်ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကပြောပြထားပါတယ်ရှင်။
တနင်္ဂနွေနေ့တုန်းကမဲပေးသူဦးရေဟာ48ရာခိုင်နှုန်းသာရှိပြီးလွန်ခဲ့တဲ့9နှစ်တုန်းကတော့48ရာခိုင်နှုန်းအထိရှိခဲ့ပါတယ်မဲလာပေးသူတော်တော်များများကတော့နိုင်ငံရေးသမားတွေအပေါ်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါမဲပေးသူတဦးဖြစ်တဲ့ David Conyer က
ပေးထားတဲ့ဂရိတွေမတီးကြတော့မဲလာပေးတဲ့သူတွေလည်းတဖြည်းဖြည်းနည်းကုန်ပါတယ
်ဒါပေမဲ့လည်းတချို့ကတော့သမရသည့်အနေနဲ့ပြဿနာတွေဘယ်လိုကင်တွေဖြစ်ရှင်းမလဲဆိုတာကိုစောင့်ကြည့်သင့်တယ်လို့ဆိုပါတယ်မဲပေးသူတဦးဖြစ်တဲ့ Francis Poling က
ကောမန်လေးစုံ
ဒီစုံကတော့ဘာတွေဖြစ်လာမလဲဆိုတာပါနိုင်ငံရေးမှာတိတ်ပြီးမထင်ရှားခဲ့တဲ့သူတို့ဟာသမရဖြစ်လာသလိုအလားတူတချို့ပုံကိုယ်တွေလည်းလွတ်တော်အမတ်တွေဖြစ်လာတာမျိုးဘယ်တော့မှမတွေ့ခဲ့ဘူးပါဘူးဒါဟာကောင်းတဲ့ဘက်ကိုဥတီသွားနိုင်ပါတယ်မသိသေးပါဘူးဗျာစောင့်ကြည့်တာပေါ့
အပြောင်းလဲနဲ့တိုးတက်ဖြစ်ထွန်းမှုတွေရှိစေရမယ်လို့ရွေးကောက်ပွဲကာလမှာကတိပေးခဲ့တဲ့သမရမက်ခရွန်အနေနဲ့သူ့ရည်မှန်းချက်တွေအောင်မြင်ဖို့လုံလောက်တဲ့ထောက်ခံမှုရှိဖို့လိုတယ်လို့ပြောလာသူကဒီဘောဂိုချ်ပ
ါ It's key to give the current president
လွတ်တော်ရဲမှာသမရတေးရဲ့ပါတီကနေရာအများစုအနိုင်ရဖို့ရည်ကြီးပါတယ်
အဲ့လိုမှမဟုတ်ရင်တော့အပြောင်းလဲတွေဖြစ်လာဖို့မလွယ်ပါဘူ
းလူလူနဲ့အမြဲထိတွေ့ပြီးအပြောင်းလဲတွေအရှင်ဟုန်နဲ့ပေါ်ဆောင်သွားမယ်လို့မဲဆွယ်စီရင်ပြီးမက်ခရွန်အနိုင်ရလိုက်တာပါဒါပေမဲ့လည်းသူအစိုးရအဖွဲ့အတွင်းကရစ်ချတ်ဖာရန်ဟာငွေကြေးမတမာမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခံရပါတယ်နိုင်ငံရေးအကြီးအကဲဒိုမီနစ်ရင်းနီက
တပ္ပရမက်ခရွန်ရဲ့အစိုးရအဖွဲ့ကိုကြည့်ရင်အတွင်းတန်းရရောအနှစ်သာရရပါလမ်းကြောင်းပတ်ပေါ်မှာရှိနေပါတယ်ဖာရန်ရဲ့ကိစ္စမျိုးပေါ်လာတာသိမကောင်းလာပြီမဲ့တစ်ခုလုံးအရာဆိုရင်တော့ဒါပြဿနာကြီးတည်းကမဟုတ်ပါဘူ
းလွတ်တော်ရွေးကောက်ပွဲရလဲဟာသမရသည့်အတွက်တော့အရေးပါတဲ့အောင်မြင်မှုအဖြစ်ရှိမြင်နိုင်ပါတယ်ဒီရွေးကောက်ပွဲမှာလွတ်တော်အမတ်နေရာပေါင်း989ရာအတွဲကိုစလဲလောင်း 8,000 လောက်ဝင်ရောက်ရှင်ပြန်ခဲ့တာဖြစ်ပြီးလာမယ့်တနင်္ဂနွေနေ့မှာဒုတိယအကြော့ထပ်မံမဲပေးရမှာဖြစ်ပါတယ်ခင်ဗျာ
ပြင်ထက်လွတ်တော်ရွေးကောက်ပွဲအကြောင်းကိုအောင်တပြသွားရပါရှင်အခုတော့မနေ့ပြန်အင်္ဂါနေ့ည9:00နာရီတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရရှိမြတ်တနစ်ကျော်တက်တန်းရှိလာပြီဖြစ်တဲ့ NLD အစိုးရလက်ထက်မှာအများကမျှော်လင့်တယ်လို့စီးပွားရေးလူမှုရေးတိုးတက်မှုတွေတိသာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေမတွေ့ရဘူးဆိုပြီးတော့တုံ့သက်ဝေဖန်မှုတွေရှိတယ်လို့ပဲလူမှုစီးပွားဘဝအခြေအနေဟာလည်းပိုအောင်ဆိုးလာတယ်လို့အတိုက်ခံပါတီကြီးကပါဝေဖန်နေပါတယ်ဒေါ်ဆန်းစုကြည်ကတော့ဒီတနစ်တာအတွင်းပြောင်းလဲမှုတွေအများကြီးဖြစ်ခဲ့ပါတယ်လို့ကနေဒါနိုင်ငံရောက်ခိုက်မှာပြောပါတယ်ဝေဖန်သူတွေပြောနေကြသလိုတိုးတက်ပြောင်းလဲမှုတွေမတွေ့ရတာဘာကြောင့်လို့ယူဆပါသလဲဒါမှမဟုတ်တိုးတက်ပြောင်းလဲမှုတွေရှိတယ်လို့ပဲယူဆပါသလားလာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်မိမိတို့ရဲ့မိကွန်းမိမိတို့ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြကြမဲ့သရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
မနေ့ပြန်အင်္ဂါနေ့ည9:00နာရီတိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ပြည်တွင်းသတင်းဆောင်မတွေပဲဆက်ရအောင်ပါ။ NSCN KCO နာဂအမျိုးသားဆိုရှယ်လစ်ကောင်စီရဲ့ဥက္ကဋ္ဌဦးခတ်ပလန်ရဲ့စာပနာကိုနာဂအလက်နက်ကိုင်အဖွဲ့ဌာနချုပ်မှဒီကနေ့ကျင်းပခဲ့ပါရတယ်။ဦးခတ်ပလန်ဟာမြန်မာပြည်ကနာဂအမျိုးသားတော်လှန်ရေးကိုအစောဆုံးဦးဆောင်ခဲ့သူဖြစ်ပြီးသူကွယ်လွန်တာဟာကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့နာဂလူမျိုးတွေကပြောပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရတယ်။
ဟုတ်ကဲ့မြန်မာပြည်ခြေဆိုင်နာဂလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ NSCN K ခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီရဲ့ဥက္ကဋ္ဌဦးခတ်ပလန်ဟာလာပေါင်းအတော်ကြာနမ်ကျန်းဖြစ်နေခဲ့ရာကဒီလ9ရက်နေ့ညနေပိုင်းမှာစကိုင်းတိုင်းဒေသကြီးနမ်ပြွန်းမြို့နယ်တကားရွာမှာရှိတဲ့ NSCN K ဌာနချုပ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ဦးခပ်ပလန်ရဲ့ဇပနာအခမ်းအနားကိုဒီကနေ့ကျင်းပကြောင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်မြွန်းမြို့နယ်ကတိုင်းဒေသကြီးကိုစလဲဦးစိမ့်မောင်ကပြောပါတယ်ဦးခပ်ပလန်ကွယ်လွန်တာဟာနာဂလူမျိုးတွေအတွက်ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့လည်းဦးစိမ့်မောင်ကပြောပါတယ်
။သူရှိချင်းလားဖြစ်ပေါ့နော်ကျွန်တော်နာဂလူမျိုးတွေကလူမျိုးတစ်ခုဖြစ်တယ်ဆိုတာကိုလူတွေပုံတိလာတာပေါ့နော်။အဲတဲ့လူမျိုးတွေကလည်းပဲကျွန်တော်တို့ကိုပို့ပြီးတော့မှဟိုအလေးထားတဲ့အနေထားမှရှိတာပေါ့နော်။အဲ့ဒါလေးတွေကတော့ထူးခြားတဲ့လက္ခဏာလေးတွေပါ။ကျွန်တော်တို့မှအများကြီးဆုံးရှုံးတယ်လို့ကျွန်တော်တို့ကပြောလို့ရတယ်ဗျဖြစ်လို့လို့ဆိုရင်တော့သူကဟိုရှင်းနေတော့မီပေါ့နော်ဟိုနာဂရေးရနဲ့ပတ်သက်လို့တော်တော်လေးတိကျနာလေထားတဲ့ပုံကူတယောက်ဖြစ်တယ်
။ပန်းဆောင်မြို့နယ်ခွဲကနာဂအမျိုးသားတဦးကလည်းဦးခပ်ပလန်ဟာမြန်မာပြည်ပဲအချမ်းကနာဂတော်လန်ကြီးကိုစတင်ဦးဆောင်ခဲ့သူဖြစ်တာကြောင့်နာဂလူမျိုးတွေအပေါ်ဩဇာကြီးမားသူတယောက်ဖြစ်ကြောင်းပြောပါတယ်။န
ာဂတမျိုးသားလို့ဆိုတော့သုံးတော်လေးအများကြီးဆွချုံမှုတော့ရှိတာပေါ့ဗျာ။အခုတို့နာဂတော်လန်ကြီးဟာသူကပါပင်ကျေလို့ပြောလို့ရတ
ာ။ဦးခပ်ပလန်ဟာအိန္ဒိယနာဂတော်လှန်ရေးခေါင်းဆောင်ဖီဇိုရဲ့နာဂအမျိုးသားကောင်စီ NNC လှုပ်ရှားမှုမြင့်တက်နေချိန်1964ခုနှစ်မှာနာဂကာကွယ်ရေးတပ်ဖွဲ့ကိုဖွဲ့စည်းခဲ့သူဖြစ်ပါတယ်။နောက်တစ်နှစ်အကြာမှာနာဂဒေသအရှေ့ပိုင်းတော်လှန်ရေးကောင်စီရဲ့ဒုဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။ဖီဇိုခေါင်းဆောင်တဲ့ NNC ကအိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးရယူပြီးတဲ့နောက်မှာဦးခပ်ပလန်ဟာအိန္ဒိယနာဂခေါင်းဆောင်အိုက်ဆက်မွေဘာရိုးနဲ့အတူနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCN ကို1989နှစ်မှာဖွဲ့စည်းပြီးတရုတ်နိုင်ငံကနေစီးရေးအကူအညီရယူခဲ့ပါတဲ့1988ခုနှစ်မှာအိုက်ဆက်မွေဘာခေါင်းဆောင်နဲ့ NSCN IM နဲ့ဦးခပ်ပလန်ခေါင်းဆောင်နဲ့ NSCN K ဆိုပြီးအဖွဲ့နှစ်ချမ်းကွဲခဲ့ပါတဲ့ NSCN K အဖွဲ့ဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံစလုံးမှာအခြေပြုလှုပ်ရှားနေတဲ့အဖွဲ့လည်းဖြစ်ပါတယ်ဦးခပ်ပလန်ရဲ့လုပ်ဖို့ကင်ပယ်ဟောင်းနာဂနိုင်ငံရေးသမားဦးစောစာကတော့ဦးခပ်ပလန်ပေါ်မှာအခုလိုတုံ့သက်ပြောဆိုပါတယ်
တကယ်အမျိုးမျိုးဖြစ်တဲ့ပုံကူတယောက်ပါဒီမကတ်တာကတ်တာတစ်ပိုင်းတမ်းလို့ 这个老马只要过年要过，年年过了老啊，这点可能是这点那个比也比较难的。起码的东西我都过了一生，给阿弟留个比较麻烦。
乌克兰港上的 NCNK 配合，那汤德森那困难嘛，你妈说话呢？别看也是一撒娇狗，当地大姐说话是那么一头改变没？那汤德森阿姑呢嘛？但那俺们别看再看木也是一头毛都撒娇 ，NCA 狗的保卫那么一头了，没事改吧不？NCNK 配合，印度人密码密码系列，那个牛大瑞阿龙对上月的辣椒，那个人虽然没输赢，密码输呀那点，比别嘛好铺路用几日对，比方说人家人家干过来，把我们吊打，没事干吧
ကိုမိုးသောတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေတနင်္လာနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မိုးလေဝသတင်ဖက်လဲပါမယ်ပင်္ဂလာပင်လယ်အော်မှာဖြစ်ပွားခဲ့တဲ့မုန်တိုင်းငယ်ဟာပင်္ဂလာပင်လယ်ကိုဖြတ်ကျော်သွားပြီးဖြစ်ပြီးအားပြော့သွားပေမဲ့မြန်မာနိုင်ငံရဲ့ပြည်နယ်နဲ့တိုင်းဒေသတချို့မှာမုတ်တုံလီအားကောင်းလာပြီးမိုးပြင်းထန်စွာရွာသွန်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်မိုးပြင်းထန်စွာရွာသွန်းမှုနဲ့အတူမြေပြင်လေတိုက်နှုန်းပြင်းထန်လာနိုင်တယ်လို့လည်းသတိပေးပါရယ်အပြည့်ဆုံးကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုကောင်းစာဟင်းကသတင်းပေးပို့ထားပါရယ်ရှင
်ဒီကနေ့ဇွန်လ12ရက်နေ့မြန်မာစံတော်ချိန်မနက်7:00နာရီကမိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနရဲ့တိုင်းတော်ချက်အရဘင်္ဂလားပင်လယ်အော်မှာဖြစ်ခဲ့တဲ့မုန်တိုင်းငယ်ဟာဆိုရင်ဘင်္ဂလားပင်လယ်ကိုဖြတ်ကျော်သွားပြီဖြစ်တဲ့အတွက်အပြျော့သွားပြီဖြစ်ပေမဲ့အဲ့ဒီမုန်တိုင်းငယ်ရဲ့အရှိန်နဲ့မြန်မာနိုင်ငံရခိုင်ကယုံတန်းတခြားမိုးရေကြီးလာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါရယ
်ဟိုနိုင်ရဲ့အရှိန်ကြီးတဲ့ကြံဒီလည်းတော့မိုးသွန်းညင်ရတယ်အားလုံးကောင်းနေတဲ့တကြောင်လို့ဒီကံရန်းတစ်ချောင်းမှာတော့ဒီမနေ့ကဖြီတော့ဒီဆိုင်ကြီးနေမှာနော်ဆိုင်ကြီးရဲ့ဒီမှာဆိုင်အမြင့်ကတော့ဒီဆယ်ပြန်းနေဆယ်ပြီးတော့ဒီတည်နေတယ်ဒီလိုမျိုးဒီမိုးပေါ့နော်မိုးထချုံရွာရွာတဲ့အချိန်မှာလည်းဒီရေပြင်းပြင်းပြင်းနေရပါဘောနော်ဒနာယီကိုကျွန်တော်မိုင်းလေးတောင်ထိုးတာရခိုင်ကမ်းရိုးတန်းတစ်ချောင်းနဲ့မြို့ဝကျောင်းကမ်းရိုးတန်းတစ်ချောင်းစစ်ပေါ်နိုင်ရဲ့နေရာရှိပါတယ်
။မိုးရေချိန်သုံးလမှာအထီးရွာနိုင်တယ်လို့လည်းသူကပြောပါတယ်။ရခိုင်ကမ်းရိုးတန်းအပြင်အေရဝတီတိုင်းမကွေးတိုင်းနဲ့တန်ကုန်းတောင်တန်းထူထပ်တဲ့ချင်းပြည်နယ်မှာပါမိုးအပြင်အထန်ရွာလာကြောင်းမြေပြိုတာတွေဖြစ်လာနိုင်တဲ့အတွက်သတိပြုလိုတယ်လို့လည်းဒေါက်တာကျော်မိုးဦးကသတိပေးပါတယ်
။အေရဝတီပေါ့နော်အေရဝတီတိုင်းဇာတိကြီးကျွန်တော်ဒီချင်းပြည်နယ်မှာလည်းဒေသနိုင်မှုနေတဲ့ကြောင့်လို့ဒီချင်းပြည်နယ်မှာပေါ့ဒီကတော့ဒီတောင်းတောင်းတန်းနေရှိတဲ့ကြောင်လို့ဒီဒေသမှာ landslide ပေါ့နော်မြေပြုံစည်းအနေနဲ့ဒီကိုသတိပြုဖို့ဆိုပါတယ
်မိုးလေဝသနဲ့ဇလဗေဒကျွမ်းကျင်သူဦးထွန်းလင်ကတော့မုန်တိုင်းငယ်ကြောင့်မြန်မာနိုင်ငံမြောက်ပိုင်းစစ်တွေဘူးသီးတောင်မောင်တော်အစရှိတဲ့ရခိုင်ပြည်နယ်ရင်းဒေသတွေမှာသတိပြုဖို့ပြောထားပါတယ
်အဓိကမြောက်ပိုင်းပဲမြောက်ပိုင်းဆိုတာစစ်တွေပေါ်ပေါ့နော်စစ်တွေရဆလို့ပေါ့နော်အပေါ်ပိုင်းမှာပါဝင်နေဟုတ်လားမောင်တော်နောက်ပြီးတော့အဲ့ဒီဟိုဘာလဲဘူးသီးတောင်လို့စသဖြင့်ပေါ့ဗျာနော်ဒါပေမဲ့ဒါနိုင်ပိုင်းပဲကြာမှာတော့လေနော်ဒီနေ့ညနေလောက်ဆိုပြီးတော့မှာပ
ါဒေါက်တာကျော်မိုးဦးကတော့ဒီရက်ပိုင်းအတွင်းရခိုင်ကမ်းရိုးတန်းဒေသတစ်လျှောက်ကလွဲပြီးကျန်တဲ့တိုင်းနယ်ပြည်နယ်တွေမှာမိုးရွာနိုင်ပေမဲ့အားရော့ချသွားနိုင်တယ်လို့လည်းပြောပါရခင်ဗျာ
ကိုကောင်းစာဟင်းသတင်းပေးပို့သွားတာပါရှင်အခုတော့ Washington DC ကလိန်တူချစ်သူချစ်သက်ပွဲသတင်းတင်ပြပါမယ်တနင်္ဂနွေနေ့က Washington DC မှာကျင်းပခဲ့တဲ့လိန်တူချင်းချစ်သူများချီတက်ပွဲမှာလူပေါင်းထောင်ချီပါဝင်ခဲ့ကြပါတယ်။ဒီနှစ်ချီတက်ပွဲရဲ့ထူးခြားချက်ကသူတို့အပေါ်ခွဲခြားဆက်ဆံမှုတွေကိုမိမောင်းထိုးပြပြီးအခွင့်အရေးတွေကိုကာကွယ်တိုးမြှင့်ပေးဖို့တောင်းဆိုဆန္ဒပြကြတာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။ American ပြည်ထောင်စုမှာဂျွန်လကို Gay Pride လို့ခေါ်တဲ့လိန်တူချင်းချစ်သူတွေရဲ့ဂုဏ်သိက္ခာလအဖြစ်သတ်မှတ်ပြီးနိုင်ငံတော်ဝန်မျိုးကြီးတွေမှာချီတက်ပွဲတွေကိုအသီးသီးကျင်းပနေကြတာဖြစ်ပါတယ်။အပြည့်အစုံကတော့ My Engine Night ကစူးစီးတင်ပြထားပါတယ်ရှင်။
ဂျွန်လကိုလိန်တူချင်းချစ်သူတွေရဲ့ဂုဏ်သိက္ခာလအဖြစ်သတ်မှတ်ထားတာကိုတမရထရန့်အစိုးရအဖွဲ့အနေနဲ့အသိအမှတ်ပြုပေးစေခြင်းကြောင့်ဝါရှင်တန်မှဆန္ဒပြသူအများစုကပြောပါတယ်။ညီညွတ်ရေးနဲ့ဂုဏ်သိက္ခာအတွက်နိုင်ငံတော်ဝန်တန်းတူရေးချီတက်ပွဲမှာ LGBT လို့ခေါ်တဲ့လိင်စိတ်ခံယူမှုကွဲပြားသူလိန်တူချင်းစုံမတ်သူတွေရောသူတို့ကိုထောက်ခံသူတွေရောပါဝင်ပါတယ်။ဂျော်ဂျီယာပြည်နယ်ကလာတဲ့သူတဦးကတော့
Yeah, no, I think we have an administration.
ဆိုရဖွဲ့ဟာလိန်တူချစ်သူတွေသူတို့ရဲ့အခွင့်အရေးတွေနောက်လိန်စိတ်ခံယူမှုကွဲပြားသူတွေရဲ့အခွင့်အရေးတွေကိုဝေဖန်ပြစ်တင်ပြီးတမင်တက်တက်ကိုအတိအမှမပြုထားဘူးလို့ကျွန်တော်မြင်ပါတယ်။လွန်ခဲ့တဲ့၈နှစ်ကျော်ကဆိုရင်တိုးတက်မှုအများကြီးရှိအောင်ကျွန်တော်တို့လုပ်နိုင်ခဲ့တာပါ
။ဒါပြင်လိန်ပြောင်းထားသူတွေကသူတို့ရွေးချယ်ထားတဲ့ကြားမသတ်မှတ်မှုအပေါ်မှာမူတည်ပြီးကြားမအင်သားတွေကိုအသုံးပြုခွင့်ရှိရမယ်ဆိုတဲ့သမ္မတဟောင်းဘရက်အိုဘားမားရဲ့ပြဋ္ဌာန်းသတ်မှတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကသူ့လက်ထက်မှာပယ်ဖျက်ခဲ့တာကိုသူတို့သဘောမတူကြောင်းဆန္ဒပြသူတွေကပြောပါတယ်။လွန်ခဲ့တဲ့အနှစ်80ကျော်ကဆိုရင်အမေရိကန်ပြည်ထောင်စုမှာလိင်တူချင်းဆက်ဆံသူတွေကိုစိတ်ပိုင်းဆိုင်ရာခြုံရင်းသူတွေအဖြစ်သတ်မှတ်ခဲ့တာပါ။1969ခုနှစ်က နှစ်သက်ကူအကျိုးညတကောင်ရံအချိန်မှာ Los Angeles မြို့က Black Cat လို့အမည်ပေးထားတဲ့လိန်တူချင်းချစ်သူတွေရဲ့ဘားမှာနှစ်သက်ကူပွဲကိုဆင်နွှဲတဲ့အနေနဲ့လိန်တူချင်းနန်းနေကြသူတွေကိုရဲတွေကဝင်ရောက်ဖမ်းဆီးရမှာလူပေါင်း14ဦးအဖမ်းခံခဲ့ရပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့လိန်တူချင်းချစ်သူတွေရောထောက်ခံသူတွေပါယာနဲ့ချီပြီးပထမဆုံးအကြိမ်လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ဥဆောင်သူတွေထဲမှာ Alexey Romanov ဆိုသူလည်းပါဝင်ပါတယ
်။လိန်တူချင်းချစ်သူတွေပေါ်ခွဲခြားဖိနှိပ်မှုအခြေအနေတွေအတော်လေးဆိုးနာနေတဲ့အချိန်မှာဒါကိုပြောင်းလဲဖို့အတွက်ကျွန်တော်တို့တခုခုလုပ်ရမယ်ဆိုပြီးတော့ဆုံးဖြတ်လုပ်ခဲ့ကြတာပ
ါလွန်ခဲ့တဲ့15နှစ်ကျော်ကစပြီးပြည်내အချို့မှာလိန်တူချင်းလက်ထက်တာကိုတရားဝင်ဥပဒေနဲ့အညီခွင့်ပြုခဲ့ပြီးတဲ့နောက်2015ခုနှစ်ဇွန်လမှာတော့ American ပြည်ထောင်စုတဝန်းလုံးမှာတရားဝင်ဖြစ်လာခဲ့ပါတယ်ဒါပေမဲ့လည်းလိန်တူချင်းဆက်ဆံသူလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုကိုတားမြစ်တဲ့ဥပဒေမျိုးတော့အခုချိန်ထိ American ပြည်ထောင်စုမှာမရှိသေးပါဘူး1969ခုနှစ်ဇွန်လကနယူးယောက်မြို့မန်ဟတ်တန်မှာဖြစ်ခဲ့တဲ့ Stonewall ဆန္ဒပြပွဲအကြမ်းဖက်ဖြုတ်ခွဲခံရမှုကိုဂုဏ်ပြုတဲ့အနေနဲ့အခုလိုနှစ်စဉ်ဇွန်လကိုလိန်တူချင်းချစ်သူတွေရဲ့ဂုဏ်သိက္ခာလအဖြစ်သတ်မှတ်ခဲ့တာဖြစ်ပါရဲ့ရှင်
။လိန်တူချစ်သူများချစ်တဲ့ပွဲအကြောင်းမှအင်ဂျင်နိုင်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရညနေခင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။Asia Set 7 ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမတိုင်ငင်ထိုက်ကပြောပြပေးပါအောင
်ဆွီဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့ဆွီဒင်ဝန်ကြီးချုပ်စတီဖန်လူဘီယန်နဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံအရေးကိစ္စတွေကိုဆွေးနွေးပါတယ်ဆွေးနွေးမှုအပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းပညာရေးနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေလိုအပ်နေတဲ့အကြောင်းတွေကိုဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့ဖြစ်ပျက်ခဲ့တဲ့အဓိကအကြောင်းရင်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတဲ့အကြောင်းလဲဆွီဒင်ဝန်ကြီးချုပ်ကပြောပါတယ်။ဒီမတိုင်ခင်နိုင်ငံခြားရေးဝန်ကြီးမာကော့ဘောစတန်တို့နဲ့တွေ့ဆုံမှုအတွင်းမှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လူအခွင့်ရေးရာသီဥတုပြောင်းလဲမှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဝက်စတန်ကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာဆွီဒင်ဝန်ကြီးချုပ်လူဘီယန်နဲ့ဆွီဒင်လွှတ်တော်ဥက္ကဋ္ဌအာဗန်အာလင်းတို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုနှစ်ရက်ကြာတရားဝင်ချစ်ကြည်ခီးစဉ်ရောက်ရှိနေတာပါ။ခီးစဉ်အတွင်းဆွီဒင်အစိုးရအရာရှိတွေအပြင်ဆွီဒင်ရောက်မြန်မာနိုင်ငံဘွားတွေနဲ့လည်းဒေါအောင်ဆန်းစုကြည်ဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံမှာဖြစ်ပါလိမ့်ရှင်။ပြီးခဲ့တဲ့ဗြိတိန်လွှတ်တော်ရွေးကောက်ပွဲမှာဝန်ကြီးချုပ်ထရီဇာမေးရဲ့အနာရကွန်ဆာဗေးတစ်ပါတီအင်အားချိနဲ့လာတာနဲ့လွှတ်တော်မှာအများစုအနိုင်မရခဲ့တဲ့အခြေအနေတွေကိုတုံ့ချပြီးဗြိတိန်စီးပွားရေးကောင်းဆောင်တွေကဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ရေးနဲ့ဆက်ဆက်လို့တိုးမြင့်တောင်းဆိုလာနေကြပါတယ်။ပြင်သစ်နိုင်ငံမှာတော့မနစ်တနင်္ဂနွေနေ့ကကျင်းပတဲ့ပထမအကြိမ်လွှတ်တော်ရွေးကောက်ပွဲရလဒ်တွေအရပြင်သစ်သမ္မတအီမန်နျူရယ်မာခရွန်ရဲ့ပါတီကထောက်ခံမဲ့28ရာခိုင်နှုန်းကိုရရှိပြီးလွှတ်တော်ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရဖို့အလားအလာရှိနေပါတယ်ရှင်။ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဇီနဗယ်နီကိုမော်စကိုမြို့တော်ကသူ့အိမ်အပြင်ဘက်မှာရုရှားရဲတွေကဖမ်းဆီးလိုက်ပါတယ်။တရားဝင်ခွင့်ပြုချက်မရှိဘဲဆန္ဒပြဖို့ရှိနေချိန်မှာပဲသူ့ကိုဖမ်းဆီးတာဖြစ်ပါတယ်။ဆနပြပွဲစဖို့နိုင်ဝက်အလိုမှာနဗနီကိုဖမ်းသွားပြီလို့သူ့ရဲ့ဇနီးက Twitter မှာရေးသားပါတယ်။အတိုက်ခံခေါင်းဆောင်နဗနီရဲ့ယုံမှာလဲဒီကနေ့တင်းနှင်းလာနေမှာလျှက်စင်ပြီးဖြတ်တောက်ထားပါတယ်။ဆနပြသူတွေအနေနဲ့ရန်လိုတဲ့လောက်ရက်တွေတရားမဝင်လောက်ရက်တွေမလောက်ကြဖို့ကိုလည်းအာဏာပိုင်တွေကသတိပေးထားပါတယ်ရှင်
။တရင်အချင်းချုပ်ကိုမှတင်ငင်ထိုက်ကကြီးညာပေးခဲ့တော့ပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အတန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ57 kHz 9.95တို့ကနေတည်းထုတ်လင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.